ကွယ်လွန်သူအမေရိကန်အထက်လွှတ်တော်အမတ်ဂျွန်မက်ကိန်းဟာအမှန်တရားအတွက်ဇွဲလုံးလားအပြည့်နဲ့ယက်တီသူဖြစ်တယ်လို့မြန်မာဒီမိုကရေစီရေးအတွက်လည်းစွန်းစွန်းတမန်ကူညီခဲ့သူဖြစ်တယ်လို့အမေရိကန်ရောက်မြန်မာအရေးတကြွလှုပ်ရှားသူတွေရဲ့အမြင်ကိုကိုဇော်ဝင်းလိုင်စူးစီးတင်ပြထားပါတယ်
ဂျွန်မက်ကိန်းအတွက်ဝမ်းနဲ့ကြောင့်တဝန်လာတွေဆက်လက်ဝင်ရောက်လာနေဆဲဖြစ်ပြီးသူ့အတွက်အောက်မွေးပွဲအထိတ်မှအခမ်းအနားတွေကိုလည်းသူ့ဘဝအတွက်အရေးပါတဲ့မြို့သုံးမြို့မှာတည်တင်းတပတ်ကြာကျင်းပသွားမှာဖြစ်ပါတယ်အဲ့ဒီမြို့တွေကတော့သူလွတ်တော်အမတ်တူအဖြစ်ကိုစားပြုခဲ့တဲ့အာရီဇိုနာပြည်နယ်ဖီနစ်မြို့လွတ်တော်အမတ်ဖြစ်နှစ်ပေါင်း30ကျော်ကြာတာဝန်ထမ်းဆောင်ရင်းနေထိုင်ခဲ့တဲ့ဝါရှင်တန်ဒီစီမြို့နဲ့သူကြောင်းတက်ခဲ့တဲ့ရေတပ်စစ်တပ်ကတူရှိရာမယ်ရီလန်းပြည်နယ်မြို့တော်အနာပိုလစ်မြို့တို့ဖြစ်ပါတယ်ဂျွန်မက်ကင်းဟာ1983ခုနှစ်မှာအောက်လွတ်တော်အမတ်အဖြစ်စတင်ရွေးကောက်တင်မြှောက်ခံရခြင်းကနေကွယ်လွန်တဲ့အချိန်ထိအမှန်တရားအတွက်ရဲရဲဝံ့ဝံ့ရပ်တည်ဆောင်ရွက်ခဲ့သူအဖြစ်အမေရိကန်နိုင်ငံရဲ့လောကမှာလေးစားယုံကြည်ခံရသူတူဖြစ်ပါတယ်မြန်မာအပါအဝင်ဒီမိုကရေစီနဲ့လူ့အခွင့်အရေးတွေစိတ်သုံးနေတဲ့အတိုင်းပြည်တွေမှာဒီမိုကရေစီထွန်းကားရေးအတွက်သူတက်နိုင်တဲ့အခန့်ကဏ္ဍကနေကူညီဆောင်ရွက်ပေးခဲ့သူဖြစ်တယ်လို့ SNLD ပါတီကိုစားပြုပြီး1990ပြည်နှစ်ရွေးကောက်ပွဲမှာအရွေးချက်ခံရပြီးလက်ရှိအာရီဇိုနာပြည်နယ်ဖီနစ်မြို့မှာအခြေချနေထိုင်တဲ့ဆိုင်းဝင်းဖေကပြောပါတယ
်သူကတကယ်အမေရိကန်နိုင်ငံရေးသမားဖြစ်တယ်လို့ပြောလို့ရတော့ဗျာမှန်တယ်တဲ့တိကျအောင်သူမစော်တမ်းလုပ်တယ်လို့ကျွန်တော်မြင်ပါတယ်သူပါတီနဲ့ဆန့်ကျင်အောင်လုပ်ခဲ့တယ်လို့ကျွန်တော်တွေ့လဲရပါတယ်။အဲတော့လမ်းစဉ်တစ်ခုကိုသူနားလဲတဲ့သူမှန်တယ်လို့ယူထားတယ်လမ်းစဉ်တစ်ခုကိုသူပြောပြနေတဲ့စက္ကန့်နဲ့အမှတော့အားလုံးကလေးစားရတဲ့ပုဂ္ဂိုလ်ဖြစ်ပါတယ်လို့အဲ့ဒါတော့ကျွန်တော်သိမိဘလို့ပေါ့နော်။အဲ့လိုပဲမြန်မာနိုင်ငံရေးသူခွင့်ရေးဒီလိုရှိရေးကိစ္စတွေမှာလည်းဒီတိုင်းမှာပဲလူခွင့်ရေးလေဒီမျိုးကြီးရုပ်တကယ်ယုံကြည်တယ်ယုံကြည်တဲ့အတိုင်းပဲဆိုသူတင်မြောင်လုပ်ခဲ့တယ်သူတဲ့ရွယ်နဲ့ရှေ့တော်မှာစာမိုင်းမှာစစ်တဲ့ပုံမှာဒီရောင်းသွားပြောမှာလူတင်လုပ်ထိုက်တာကိုသွားလုပ်တယ်သူလည်းဟိုမှာတော့တကယ်လည်းသူရဲ့ရတ္တိချက်ခိုင်မြဲတဲ့အကြောင်းကိုကျွန်တော်တို့တွေ့ရပါတယ်ခင်ဗျအဲ့ဒါဆိုလို့ကျွန်တော်ကိုယ်ယူပါတယ်သူကွယ်လွန်လာတဲ့အတွက်လည်းကျွန်တော်စိတ်ထဲမှာစပေါ်နှမျောတာတာကြီးဖြစ်ရပါတယ်
1988ခုနှစ်ဒီမိုကရေစီအရေးတော်ပုံအပြီးထိုင်းမြန်မာနယ်စပ်ဒေသမှာအခြေစိုက်တဲ့ရဟန်းပြိုများတပ်မကဥက္ကဋ္ဌအဖြစ်တာဝန်ထမ်းဆောင်ခဲ့သူလည်းဖြစ်လက်ရှိအာရီဇိုနာပြည်နယ်ဖီနစ်မြို့မှာအခြေစိုက်တရင်သုံးနေသူလည်းဖြစ်တဲ့ဆရာတော်ဥက္ကိမာစာရကလည်းမြန်မာဒီမိုကရေစီအရေးအတွက်ထောက်ခံအားပေးတဲ့ဥပဒေတွေအမေရိကန်လွှတ်တော်မှာပြဋ္ဌာန်းနိုင်အောင်ဂျွန်မက်ကိန်းကဥဆောင်လှုပ်ရှားခဲ့တဲ့အကြောင်းအခုလိုပြောပြပါဗျာ
1988မှာမြန်မာနိုင်ငံအတွက်အခြေ၄ချက်သူတို့ရှာမှတ်တယ်နောက်ပါလီမန်ကိုတင်ပေးလိုက်တယ်ပါလီမန်မှာသူတို့ဒီအစိုးရကမလုပ်လဲဆိုတော့မြန်မာနိုင်ငံဒီမိုကရေစီမရသမျှကာလပတ်လုံးအမေရိကန်အစိုးရတိုင်းတာဝန်ရှိတယ်တာဝန်ယူရမယ်ဆိုတော့ပါလီမန်မှာဆုံးဖြတ်နိုင်အောင်ကြားအောင်ထိဒီဂျွမ်မက်ကင်းပါတီကလှုပ်သွားတယ်နောက်ပြီးသမ္မတကတော့စင်ကာပူအတွင်းမှာလက်မှတ်ထိုးပြီးတော့အတည်ပြုခဲ့တာပေါ့ဒါကလည်းမြန်မာနိုင်ငံမှာဦးဇင်းတို့ဒီအာဏာရှင်တွေနောက်ဆုတ်သွားအောင်ဒီမိုကရေစီပွင့်လန်းသွားအောင်အခွင့်အရေးတွေရလာအောင်ကံအပေးခဲ့တာဆိုတော့ဂျွမ်မက်ကင်းအပါအဝင်ဦးဇင်းတို့အများကြီးကြီးစုတင်ကြရီကောင်းတာပေါ့ဒါရဲ့ဂျွမ်မက်ကင်းရဲ့ခြေရလက်ရာတွေလည်းဖြစ်တယ်ပေါ့မြန်မာနိုင်ငံကိုတက်ရိုက်သွားပြီးတော့ဒီလိုအရေးပါတဲ့ပုံကိုတရားဥကသွားရောက်လေးလာတဲ့အပြည်သူတွေကိုအားပေးတယ်သူ့နိုင်ငံမှာလည်းပဲဒီလိုအဆိုတွေကြလာအောင်ဖိအားတွေရလာအောင်သူတို့ဆောင်ရွက်သွားတယ်ဆန်ရှင်တွေနဲ့ပိုက်ခဲ့တယ်နိုင်ငံဥပမာအင်္ဂလန်တို့ထောက်ခံလာအောင်ဂျပန်တို့ထောက်ခံလာအောင်ဒီလေအမေရိကန်အစိုးရအစဉ်အဆက်ကကြိုးပမ်းသွားတာလေသောဦးဇင်းတို့လေအဲဒီကသူတို့နဲ့ပဲအတူတူပေါင်းလို့ရတာလေဆိုတော့ပိုတိတာပေါ့
သူအနေနဲ့ဂျွန်မက်ကိန်းနဲ့လူကြီးမရင်းနှီးပေမဲ့မြန်မာဒီမိုကရေစီအရေးလှောက်ရှားမှုကိုဒီဇိုင်းမမထောက်ခံအားပေးသူဖြစ်တာကြောင့်ဖီနစ်မြို့မှာရှိတဲ့သူယုံရှိမှာထောက်ခံကြောင်းဆန္ဒဖော်ထုတ်ခဲ့ဘူးတယ်လို့လည်းဆရာတော်ဥက္ကေမှာစာရကမိန့်ပါတယ
်ဒီလူတွေကတော့ထောက်ခံကြပါတယ်ဘာလို့ဆိုသူ့လေဂုဏ်ယူကြတာဟုတ်သူနဲ့တော့လူရှင်းမတွေ့ဖြစ်ပါဘူးသူ့စီရောတော့မြန်မာနိုင်ငံအကြောင်းတွေစာပို့တယ်နောက်သူ့ယုံမှာသူပါတီသူကပ်ပုံတွေခိုင်ပြီးတော့မြန်မာနိုင်ငံကိုထောက်ခံတဲ့အတွက်ကျေးဇူးတင်ကြောင်းဆန္ဒပြကြတော့လူငယ်ရာလို့ရှိအမေရိကန်အကြောင်းသားတွေလည်းပါတော့ပေါ့သူမြန်မာနိုင်ငံသွားတယ်ဒါမျိုးတွေတော့ရှိတယ်လေနောက်သူ့ကိုလည်းပဲဒီနေမှာအမေရိကန်ကတော့မဲချီတာပေါ့မြန်မာနိုင်ငံကိုအထောက်ပြုတဲ့ပုံစံတရားလို့ရှိတယ်မြန်မာနိုင်ငံကိုစိတ်ဝင်စားတဲ့ပုံစံတရားလို့ရှိတယ်နောက်တော်တော်များများလေးလုပ်ပေးကြတာပေါ့ထောက်ခံမှုလေးဒီအတွက်သူညုံမှာထောက်ခံတဲ့အနေနဲ့လူငယ်ဟာလောက်ဆန္ဒပြတယ်ဖိနေမှာပေါ့
ဂျွန်မက်ကိန်းဟာ2011ခုနှစ်မှာမြန်မာနိုင်ငံကိုသွားရောက်ပြီးမ မြန်မာပြည်ရဲ့အတွင်းကူးပြောင်းမှုအခြေအနေတွေကိုကိုယ်တိုင်လေ့လာခဲ့ပါတယ်အခက်အခဲစိန်ခေါ်ချက်တွေနဲ့ပြည်နေတဲ့မြန်မာနိုင်ငံရေးကိုအားပေးခဲ့တဲ့အပြင်လူမှုရေးပိုင်းမှာဆိုရင်လည်းအချမ်းပြေဝေဒနာရှင်တွေကိုကူတာပေးနေတဲ့စင်တာတစ်ခုကိုလည်းတွားရောက်ခဲ့ပါတယ်အထက်လွှတ်တော်လက်နက်ကင်တပ်ဖွဲ့များရေးရာကော်မတီဥက္ကဋ္ဌအဖြစ်မစ္စတာမက်ကိန်းတာဝန်ထမ်းဆောင်နေတဲ့ကာလအတွင်းအမေရိကန်ကာကွယ်ရေးအသုံးစိတ်ဆိုင်ရာဥပဒေမူကြမ်းထဲမှာမြန်မာနိုင်ငံအပေါ်အရေးယူရေးနဲ့ဆိုင်တဲ့ဥပဒေမူကြမ်းတရားကိုအထက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီကအတည်ပြုပေးခဲ့ပါတယ်။ဒါအပြင်ဖန်ဆီးခံထားရတဲ့ရိုက်တာသတင်းတောက်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိစ္စနဲ့ပတ်သက်လို့လည်းသတင်းပညာဆိုတာရာဇဝမှုမဟုတ်ကြောင်းလူမျိုးရုံးရှင်းလင်းဖယ်ရှားမှုကိုဖော်ထုတ်တဲ့သတင်းတောက်တွေအပေါ်ဆွဲချက်တင်လိုက်တာဟာနိုင်ငံရေးအရာဖြစ်ပြီးတရားလွန်တဲ့လုပ်ရဖြစ်တယ်။သူတို့ကိုအများဆုံးလွတ်ပေးတဲ့လို့တွစ်တာလူမှုကွန်ရက်ကတစ်ဆင့်ရေးသားခဲ့ပါတယ်။ဂျွန်မက်ကိန်းနဲ့တင်ကိန်းလိုထင်ရှားတဲ့အထက်လွှတ်တော်အမတ်တွေကကမကထပြုရေးဆွဲပြီးဇန်နဝါရီလမှာတင်သွင်းထားတဲ့မြန်မာနိုင်ငံမှာရိုဟင်ဂျာတွေအပေါ်လူမျိုးစုအလိုက်ရှင်းလင်းဖယ်ရှားမှုကိုပြစ်တင်ရှုံချပြီးအကြမ်းဖက်ပဋိပက္ခကြောင့်ထွက်ပြေးသွားတဲ့ဒုက္ခသည်တွေဘေးရန်ကင်းရှင်းဂုဏ်သိက္ခာရှိစွာကိုယ်တော်နဲ့ကိုရေရှည်နေနိုင်မဲ့အခြေအနေမျိုးနဲ့နေရရင်းပြန်နိုင်အောင်တောင်းဆိုထားတဲ့ဆုံးဖြတ်ချက်တရားကိုအထက်လွှတ်တော်နိုင်ငံခြားရေးရာကော်မတီမှမှတ်လကအတည်ပြုပေးခဲ့ပါတယ်ဂျိုမက်ကိန်းကွယ်လွန်သွားတဲ့အပေါ်နိုင်ငံတကာခေါင်းဆောင်တွေကလည်းအသီးသီးတုံ့ပြန်ရေးသားကြတာမှာသူဟာစစ်မှန်တဲ့အမေရိကန်သူရဲကောင်းဖြစ်ကြောင်းပြင်သစ်သမ္မတအီမန်နျွယ်မက်ခရွန်ကပြောကြားလိုက်ပြီးဗြိတိသျှနိုင်ငံရဲ့ဝန်ကြီးထရီဇာမေကလည်းကိုဂျိုးဆွန်ပြီးတိုင်းပြည်အတွက်ပေးဆက်သူအဖြစ်စံပြနေထိုင်ခဲ့သူဖြစ်ကြောင်းပြောပါတယ်ဂျိုမက်ကိန်းဟာဗီယက်နမ်စစ်ပွဲအတွင်းစစ်သုံးပန်းအဖြစ်နှစ်ကာလရှည်ကြာစွာဖမ်းဆီးခံထားခဲ့ရပေမဲ့နိုင်ငံအခြားစစ်ပွဲတွေကြောင့်တည်ရှိနေတဲ့ဒဏ်ရာတွေကိုကုစားနိုင်အောင်ဥဆောင်ကြိုးပမ်းခဲ့သူပြန်နဲ့အမေရိကန်ဆက်ဆံရေးပြန်လည်တည်ဆောက်နိုင်အောင်ကြိုးပမ်းခဲ့သူဖြစ်တယ်လို့ဟနွိုင်းမြို့အမေရိကန်တန်ယုံကဂျိုမက်ကိန်းကွယ်လွန်ခြင်းအထိတ်မှထားရှိတဲ့အမတ်တမ်းမှာဗီယက်နမ်နိုင်ငံရဲ့ဝန်ကြီးဖမ်ဘင်မင်းကရေးသားခဲ့ပါတယ်ဂျိုမက်ကိန်းရဲ့ရုပ်အလောင်းကိုအများပြည်သူလာရောက်ဂါရဝပြုနေအောင်အာရီဇိုနာပြည်နယ်ဖီနစ်စ်မြို့မှာရှိတဲ့ပြည်နယ်လွတ်တော်အဆောက်အဦအတွင်းဗုဒ္ဓဟူးနေ့ကစပြီးနှစ်ရက်ကြာထားရှိမှာဖြစ်ပါတယ်အဲဒီကနေမှသူ့ရဲ့ရုပ်အလောင်းကိုလွတ်တော်မှအဖြစ်32နှစ်ကြာသူထာဝန်ထမ်းဆောင်ခဲ့တဲ့ဝါရှင်တန်ဒီစီမြို့ကလွတ်တော်အဆောက်အဦဗဟိုခန်းမအလဲမှာစနေနေ့အထိထားရှိမှာပါဝါရှင်တန်ဒီစီမြို့က National Cathedral မှာကျင်းပမဲ့သူ့အတွက်အောက်မွေပွဲအခမ်းအနားမှာတော့အမေရိကန်သမ္မတဟောင်းနေဖြစ်ကြတဲ့ဘာရက်ကိုဘားမားနဲ့ George W. Bush တို့တက်ရောက်စကားပြောကြားကြမှာဖြစ်ပါတယ်ဂျွန်မက်ကင်းရဲ့ရုပ်အလောင်းကိုတော့ Maryland ပြည်နယ်မြို့တော် Annapolis ကသူတက်ခဲ့တဲ့ရေတပ်စစ်တပ်ကတုံးမှာလာမဲ့တင်းငွေနေကြရင်မြေမြုပ်တကြုံမှာဖြစ်ပါတယ်ခင်ဗျာ